Welcome to the Voice of America in Burmese.
လာညကြပါခင်ဗျာတော်လာရှင်ပေါင်ပေးရနေကင်းရှင်းနဲ့နေ့တင်နေဖြစ်နေကြပါစေလို့ဆုတောင်းမြတ်တာပို့တာပါတယ်2021ခုနှစ်အောက်တိုဘာ15ရက်တနင်္ဂနွေနေ့ညဘက် VOA မြန်မာပိုင်းအစီအစဉ်လေးကိုည9:00ကနေ10:00အထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို VOA Internet စာမျက်နှာအပြင် Facebook နဲ့ YouTube တို့ကလည်းတိုက်ရိုက်နားဆင်လို့ရနိုင်ပါတယ်ခင်ဗျာဒီနေ့ဒီအခြေအနေတွေကြောင့် VOA ရဲ့အစီအစဉ်တွေကိုပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာသောရရှင်တို့နောက်ဆင်ကြရမယ့်အထက်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပါအဝင်ရန်ကုန်နဲ့မုံရွာကဘုံပေါက်ကွဲမှုတွေအကြောင်းနောက်ဆုံးအခြေအနေတွေအပြင
်ခေကုန်တိုက်ပွဲကကျွန်တော်ဖက်ကဥသာတယောက်တည်းရတယ်ဆက်ကပါခေတော့ငါဦးမယ်အထက်တော့ကြောက်
ဖဲခုံမြို့မှာကင်းရင်နေပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြမ်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေအဖြစ်စစ်ကောင်စီအဖွဲ့ဝင်ဥက္ကမောင်ဆွေနဲ့ဆက်သွယ်မေးမြန်းထားတဲ့မြမရေးဆွေးနွေးကံဥစည်သူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြမပြည်မပေးစာများကဏ္ဍနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ဇော်ဝင်းလိုက်နဲ့အတူမမသစင်အောင်ကတင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ6လကျော်ရှိလာပြီဖြစ်ပေမဲ့ဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေပြည်내တိုင်းဒေသကြီးတချို့ကမြို့နယ်တချို့မှာဆက်ရှိနေဆဲဖြစ်တယ်လို့အကြမ်းဖက်အပြန်အလှန်ပစ်ခတ်မှုတွေဘုံပေါက်ခွဲမှုတွေနဲ့ဖမ်းဆီးခံရမှုတွေလည်းဆက်ရှိနေပါတယ်ဒီကနေ့ဩဂုတ်လ15ရက်နေ့မှာပဲရန်ကုန်တိုင်းအတွင်းကစမ်းကြောင်းမြို့နယ်နဲ့ကြီးမြတ်မြို့နယ်တွေအတွင်းဘုံပေါက်ခွဲမှုတွေဇက်တိုက်ဆိုသလိုဖြစ်ခဲ့ပါတယ်စမ်းကြောင်းမြို့နယ်ဗဟိုလန်းအာရှတော်ဝင်ဆေးုံနေမှာဒီကနေ့မနေ့ဘုံပေါက်ကွဲမှုဖြစ်သွားတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းဒေသခံတွေကပြောပါတယ်။အလားတူပဲကြီးမြတ်နိုင်မြို့နယ်အတွင်းကအုပ်ချုပ်ရေးမှူးရုံးရှိရာ၅နေရာမှာဒီကနေ့မနေ့ပိုင်းကဘုံပေါက်ကွဲမှုတွေဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကနိစ္စရာနေရာတွေမှာပတ်စိတ်တိုက်ရှာဖွေနေကြောင်းဒေသခံတွေကပြောပါတယ်။မိနစ်ပိုင်းသာချားပြီးဖြစ်သွားခဲ့တဲ့အဲ့ဒီပေါက်ကွဲမှုတွေကြောင်းထိခိုက်ဒဏ်ရာရသူရှိမရှိဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။အချိန်ထဲမှာပဲစကိုင်းတိုင်းမုံရွာမြို့လေကောင်ကနာရီစဉ်အနည်းမှာဒီကနေ့မနက်ပိုင်းကဘုံပေါက်ကွဲမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပေမဲ့ထိခိုက်ဒဏ်ရာရတဲ့စီးရင်တော့မသိရသေးပါဘူး။မန္တလေးမြို့မှာတော့အလုံးကြုံရေးတွေတင်းကျပ်စွာချထားတဲ့ကြားမှာပဲမန္တလာတက္ကသိုလ်တပိတ်စစ်ကြောင်းဒီကနေ့လမ်းမပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့မှာပဲအရန်ကြီးတဲ့ချမ်းစီတပိတ်စစ်ကြောင်းမတရားတဲ့အမိန့်ဟူသမျှရေရဲတောင်ဆန့်ကျင်ကြဆိုတဲ့တပိတ်စစ်ကြောင်းတန်ခါသမကတပိတ်စစ်ကြောင်းရဲ့188ရက်မြောက်ဆရာနာရှင်ဆန့်ကျင်တပိတ်စစ်ကြောင်းစတဲ့ဆန္ဒပြပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်။ဒါပြင်စကိုင်းတိုင်းအတွင်းကမုံရွာကလေးမြို့ဒဇယ်ရင်းမပင်မကွေးတိုင်းအတွင်းကပခုတ်ကူနဲ့မကွေးမြို့တနင်္သာရီတိုင်းအတွင်းကဒဝယ်နဲ့လောင်းလုံမြို့ကချင်ပြည်နယ်အတွင်းကဖားကန့်နဲ့ဖအံမြို့တို့မှာအန်ယူဂျီထောက်ခံပွဲဆရာနာရှင်ဖြုတ်ချရေးဆန္ဒဖော်ထုတ်ပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်။စကိုင်းတိုင်းကလေးမြို့မှာတော့အကြမ်းဖက်အာဏာဖီဆန်ရေးလှုပ်ရှားမှုစီဒီအာမှာပါဝင်တဲ့ဆရာမ3ဦးနဲ့တခြားအယတ်သား6ဦးစုစုပေါင်း9ဦးကိုစစ်ကောင်စီတပ်ကမနေ့ဩဂုတ်လ14ရက်နေ့မှာဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံသားဝင်ကြီးအာရဝမ်ယိုဆုဖ်နဲ့မြန်မာနိုင်ငံအရေးစနစ်နေ့ကဆက်သွယ်ဆွေးနွေးခဲ့ကြောင်းအိန္ဒိယနိုင်ငံသားဝန်ကြီးစူပရာမနီယန်ဂျိုင်းရှန်ကာကပြောပါရယ်မြန်မာနိုင်ငံအရေးကိစ္စအတွက်အပြန်အလှန်နီးနောဖလှယ်ကြဖို့အာဆီယံ2ကိုယ်စားလှယ်အာရဝမ်ကသူ့ကိုခေါ်တဲ့အပေါ်ကျေးဇူးတင်ကြောင်းမြန်မာအရေးအာဆီယံကဦးစီးဆောင်ရွက်နေတဲ့အပေါ်အိန္ဒိယအစိုးရကအပြည့်အဝထောက်ခံပါကြောင်းဝန်ကြီးဂျိုင်းရှန်ကာက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါရယ်ဘရူနိုင်းဒုတိယနိုင်ငံသားဝန်ကြီးကိုမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ရွေးချယ်ခန့်အပ်မှုအတွေ့အိန္ဒိယအစိုးရကအစိုးရပိုင်းမှထောက်ခံကြောင်းပြောထားပြီးဖြစ်သလိုမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးလှုပ်ဆောင်မှုတွေကိုထောက်ခံပေးသွားမှာဖြစ်ကြောင်းလည်းပြောကြားထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘဆန်ချာကျွန်းပေါ်ကနေထွက်ပြေးဖို့ကြိုးစားခြင်းဘင်္ဂလားပင်လယ်အော်အတွင်သူတို့စီးလာတဲ့လေမောက်သွားတာကြောင့်ရိုဟင်ဂျာဒုက္ခသည်နှစ်ထာစင်နဲ့မနေပြောင်းဆုံးနေကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့ပြောတာကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အများအပြားရေနစ်သေဆုံးသွားကြတယ်ဆိုတဲ့သတင်းတွေအတွက်စိတ်မကောင်းဖြစ်ရကြောင်းသေဆုံးသူအရေအတွက်ဘယ်နှယောက်ဖြစ်တယ်ဆိုတာအတိအကျမသိရသေးကြောင်းလဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်လွန်ခဲ့တဲ့အနည်း20လောက်ကမှတောင်ထွန်းပြီးပေါ်လာတဲ့ဒီကျုံးပေါ်မှာလူနေလို့မတင့်တော်တဲ့အပြင်ကျုံးပေါ်မှာနေသူတွေအတွက်အသက်အန္တရာယ်ပါဆိုရင်ရနိုင်တဲ့အနေအထားရှိတာကြောင့်ဒ ဒုက္ခတွေကိုကျုံးပေါ်ကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကဝေဖန်တားမြစ်နေတဲ့ကြားကရိုဟင်ဂျာဒုက္ခတွေနှစ်တောင်လောက်ကိုဘင်္ဂလားဒေ့ရှ်အစိုးရကပတ်စံရှားကျုံးကိုကြောင်းရွှေ့ခဲ့တာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ် ဒေသုံးသူတွေဟာလည်းနေ့စဉ်ရာကနာမှာရှိနေတဲ့ဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်။အေယာဝတီတိုင်းပသိမ်မြို့မှာမနေ့ဩဂုတ်လ14ရက်နေ့တည့်ရက်ထက်မှာတွင်ကိုဗစ်ကြောင့်ဒေသုံးသူ12ဦးရှိခဲ့ကြောင်းကုညီဆောင်ရွက်ပေးနေတဲ့ပဓာရိတအဖွဲ့ဝင်တွေကပြောပါတယ်။ ဒါတလို့ဖြစ်ပေါ်နေတဲ့ကိုဗစ် 19တတိယလိုင်းကိုအရှင်ရော့တောင်းအောင်လှုပ်ဆောင်တဲ့အနေနဲ့စာတင်ကြောင်းအနေနဲ့အစိုးရရုံးတွေကိုဩဂုတ်လ22ရက်နေ့အထိပိတ်ထားမယ်အကြောင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။
VOA American တဲ့ ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 52.32kHz 92.9kHz 95.9kHz 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 နှင့်လူငယ်တွေကို COVID-19 ကာကွယ်ဆေးပထမတလုံးထိုးပေးတော့မယ်လို့အမျိုးသားကျန်းမာရေးဌာနကဒီကနေ့ကြေညာပါတယ်။စက်တင်ဘာကျောင်းဖွင့်ချိန်မတိုင်မီလိုအပ်တဲ့ကျန်းမာရေးဆိုင်ရာကာကွယ်မှုတွေလုပ်ဖို့အခုလိုအသက်16နှစ်နဲ့18နှစ်ကြားလူငယ်တွေကိုကာကွယ်ဆေးထိုးပေးမှာဖြစ်ကြောင်းကျန်းမာရေးနဲ့လူမှုရေးရာစောင့်ရှောက်ရေးဝန်ကြီးစာချစ်ဂျာဗစ်ကကြေညာချက်ထုတ်ပြန်ပါတယ်။ဒါအပြင်ယောဂကုသနိုင်ခြင်းရှိပြီးCOVID-19 ကြောင့်ပြင်းပြင်းထန်ထန်နာမကျန်းဖြစ်နေရသူလူကြီးတွေနဲ့အတူနေထိုင်နေရတဲ့အသက်12နှစ်ကနေ15နှစ်ကြားလူငယ်တွေကိုလည်းကာကွယ်ဆေးထိုးပေးဖို့ကျန်းမာရေးဌာနကကံလန့်ထားပါတယ်။ပြင်သစ်နိုင်ငံမှာစားတောက်ဆိုင်တွေဝင်ရောက်ဖို့နဲ့ရထားခရီးဝေးစီးဖို့ကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ပြရမယ်ဆိုတဲ့အပေါ်စနေနေ့ကလူထောင်နဲ့ချီပြီးတော့မကြည်မနက်ဆန္ဒပြခဲ့ပါတယ်။ပြင်သစ်မှာကိုဗစ်မျိုးဗီဇကွဲ Delta variant ကူးစက်မှုတွေတိုးလာပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ကစပြီးတော့စားတောက်ဆိုင်တွေဘားဆိုင်တွေမှာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ပြဖို့တတ်မှတ်လိုက်တာပါ။ Australian နိုင်ငံ New South Wales ပြည်နယ်မှာတော့စနေနေ့ကစပြီးကာယောဂထိန်းချုပ်ရေးသတင်းတစ်ပတ်အသွားလာပိတ်ပင်မှုတွေကန့်သတ်လိုက်ပြီးတော့ကျောင်းတွေကိုလည်းအနည်းဆုံးတစ်ပတ်ပိတ်လိုက်ပါတယ်။American ပြည်တော်စုမှပြီးခဲ့တဲ့တောက်ကြတည့်ရက်ထဲ Delta COVID မျိုးကွဲကူးတဲ့လူဟာ3,400ကျော်ရှိပြီးအထူးသဖြင့်ကာကွယ်ဆေးမထိုးရသေးတဲ့သူတွေကြားမှာပိုးပြီးတော့ကူးစက်နေတာဖြစ်ပါတယ်။အခုထိတစ်ကမ္ဘာလုံး COVID-19 ကူးစက်သူဟာ2.9တန်းနဲ့သေဆုံးသူ 4.3 တန်းရှိပါတယ်ရှင်။Afghanistan မြို့တော်ကပူးမြို့ American တယုံပြည်ဝုံထဲကဝန်ထမ်းတွေကို American ဘက်ကရဟတ်ရင်းနေနဲ့လေဆိပ်ကိုကယ်ဆယ်ပို့ဆောင်ပေးနေတဲ့အချိန်မှာပဲကပူးမျိုးတော်လုံလုံချုံချုံရှိပြီးမကြခင်မှာတော့ငင်းငင်းချင်းချင်းနဲ့အာနာလွှဲပြောင်းသွားမယ်လို့အာဖဂန်ယာယီပြည်ထောင်စုဝန်ကြီးကပြောပါတယ်
။ဒီခါရ်မဆူနီယာတဇမင်ဒါပခါရ်ဟမ်လာနကီဂျီ
မျိုးတော်လုံလုံကြီးကိုတောင်းယူပါတယ်။မျိုးရင်းတိုက်ခိုက်မှုတွေလည်းလုံးဝမဟုတ်ပါဘူး။မျိုးတော်နဲ့အာနာကိုတတိယဂျာပြက်အဖွဲ့တစ်ခုကိုယာယီလွှဲပြောင်းပေးမှဖြစ်ပြီးလုံလုံကြီးအတွက်ကျွန်တော်တို့တာဝန်ပါလို့အာဖဂန်ယာယီပြည်ရဲ့ဝန်ကြီးအဘူးဆတ်ထားမီဆာကွာကပြောပါတယ်။ကဘူးမျိုးတော်တိုက်ခိုက်ခံရခြင်းမရှိသလိုတိုက်ခိုက်ခံရမှလည်းမဟုတ်ကြောင်းနဲ့ဝါရဖြက်သတင်းတွေကိုသတိပြုကြဖို့လည်းသူကပြောပါတယ်။ပြထားတဲ့သဘောတူညီချက်အရကဘူးမျိုးမှာအေးအေးချမ်းချမ်းနဲ့အာနာလွှဲပြောင်းပေးဖို့ရှိတယ်လို့သူကပြောပါတာလီဘန်အဖွဲ့ပြောခွင့်ရတဲ့ဦးကလည်းတာလီဘန်တို့ကပူးမျိုးတွေအင်အားသုံးဝင်ရောက်ခြင်းမရှိကြောင်းနဲ့ငင်းချမ်းစွာအာဏာလွှဲပြောင်းပေးဖို့လိုလားကြောင်းဒီကနေ့မွန်လွယ်ပိုင်းတို့ကတွစ်တာမှာရေးပါတယ်အားလုံးကိုလူငင်းငွေပေးမှဖြစ်ပြီးတုံ့ပြန်လက်စားချေမှုတွေရှိမှာမဟုတ်ဘူးလို့လည်းသူကရေးသားထားပါတယ်ရှင်ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့အထိမ်းအမှတ်တရနေ့မှာအငင်းပွားနေတဲ့သူရဲကောင်းပိမှန်ကိုဂျပန်အစိုးရအဖွဲ့ဝင်ဝန်ကြီးနှစ်ဦးတွားရောက်ပေးမယ်ဝန်ကြီးချုပ်ယူရှိဟီတဲ့ဆူဂါကတော့ဂျပန်နိုင်ငံဟာနောက်ထပ်စစ်ဖြစ်တော့မှာမဟုတ်ဘူးလို့ကတိပေးပြောဆိုပါတယ်
။戦争の惨禍を二度と繰り返さない。
စီရဲ့ပျက်စီးဆုံးရှုံးမှုတွေကိုထပ်ပြီးမကြုံရအောင်ကျွန်တော်တို့လုပ်ရပါလိမ့်မယ်။ဒီခိုင်မာရေးဆုံးဖြတ်ချက်အတိုင်းဆက်ပြီးတော့ရည်တည်ဖို့လိုပါတယ်။ဆက်ဆံကြည့်ရင်ယုံကြည်မှုအောက်မှာနိုင်ငံတကာနဲ့လက်တွဲပြီးတော့ဒီကနေ့ကမ္ဘာရင်ဆိုင်နေရတဲ့အရေးကိစ္စတွေဂျပန်နိုင်ငံအနေနဲ့တက်တက်ကြွကြွအစွမ်းဆောင်နိုင်ဆုံးပါဝင်လုပ်ဆောင်သွားရပါလိမ့်မယ်လို့ဂျပန်နိုင်ငံဝန်ကြီးကျိုယိုရှိရီးတဲ့ဆူဒါကတိုကျိုမှာကျင်းပတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။ဒုတိယကမ္ဘာစစ်ပြီးနှစ်ပေါင်း80နီးပါးကြာတဲ့အထိဂျပန်နိုင်ငံဟာအိမ်နီးချင်းနိုင်ငံတွေအထူးသဖြင့်တရုတ်တောင်မြောက်ကိုရီးယားနှစ်နိုင်ငံနဲ့တင်းမာမှုတွေဆက်ပြီးတော့ရှိနေပါတယ်။ဂျပန်တရေကောင်းပိမှန်ကိုအစိုးရအဖွဲ့ဝင်ဝန်ကြီးနှစ်ဦးဒီနေ့မိုးရီအဆက်မပြတ်ရွာနေတဲ့ကြားမှာတွေ့ရောက်ပြီးတော့ဂါရဝါပြူရာကြောင့်တရုတ်နဲ့ကိုရီးယားနှစ်နိုင်ငံကဒေါသထွန်းနိုင်ပါတယ်။ရာစီကူနီဘိမှန်ဟာဒုတိယကမ္ဘာစစ်အတွင်းအဆင့်1စစ်ရာဇဝတ်မှုကျူးလွန်တယ်လို့သတ်မှတ်ထားတဲ့ဂျပန်စစ်ကောင်းဆောင်14ရက်ကိုဂုဏ်ပြုထားတာကြောင့်အငင်းပွားစရာဖြစ်တယ်လို့ဒီဘိမှန်ကိုတွားရပြီးတော့ဂါရဝပြူရာကိုအခြေခံပြီးတော့တင်းမာမှုတွေပေါ်ပေါက်လေ့ရှိပါတယ်ရှင်။ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားသမိုင်းတစ်လျှောက်အငင်းတစီအဆင်မပြေဖြစ်ခဲ့ကြတဲ့ပဋိပက္ခတွေကိုအပြေရှားပြီးတော့ပူးပေါင်းဆောင်ရွက်ရေးဆွေးနွေးညှိနှိုင်းမှုလမ်းဖွင့်ထားတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့ပြောဆိုပါတယ်။1910ကနေ1945ခုနှစ်အထိဂျပန်ကိုလိုနီအောက်ကနေလွတ်မြောက်ခဲ့တဲ့ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့အထိမ်းအမှတ်86နှစ်ပြည့်အခမ်းအနားမှာသမရမွန်ဂျီအင်ကပြောဆိုသွားတာပါဂျပန်နဲ့တောင်ကိုရီးယားအိမ်နီးချင်းနှစ်နိုင်ငံအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုကြော်လွှားရေးအတူလက်တွဲဖို့နဲ့ဒီမိုကရေစီစံတန်ဘိုးတွေနဲ့ဈေးကွက်စီးပွားရေးအပေါ်အခြေခံပြီးတော့တိုးပြီးပူးပေါင်းဆောင်ရွက်ဖို့သူကပြောပါတယ်နိုင်ငံအကြမ်းရင်ဆိုင်နေရတဲ့ပြဿနာတွေကိုတုံ့ပြန်ဖို့တင်မဟုတ်ပဲကိုဗစ် -19 ကရောဂါကူးစက်မှုတွေလို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေလို့ကမ္ဘာတဝန်းရင်ဆိုင်နေရတဲ့အန္တရာယ်တွေကိုပူးပေါင်းဖြေရှင်းဖို့တောင်ကိုရီးယားအစိုးရအနေနဲ့အမြဲတစေတကားဖွင့်ထားပါတယ်လို့သမရမွန်ဂျီအင်ကပြောဆိုပါတယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်ကုမ္ပဏီတွေအတွက်အတင်းအကျပ်အလုပ်လုပ်ခဲ့ရသူတွေနဲ့လိင်ကျုံအဖြစ်အာဓမအခိုင်ခံနေရတဲ့သူတွေကိုရောကြီးပေးဖို့မကြသေးခင်နှစ်တွေအတွင်းကိုရီးယားတရားရုံးတွေကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးအနိုင်ဆုံးအခြေအနေကိုရောက်ခဲ့ပြီးတင်းမာမှုတွေတိုးခဲ့တာဖြစ်ပါရဲ့ရှင်တော်ရရှင်များရှင်တင်းငူနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနောက်ဆက်လို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နောက်ဆက်နိုင်ပါပြီရှင်
။ရှမ်းပြည်နယ်တောင်ပိုင်းဖေကုံမြို့နယ်ဘက်မှာခရင်နီကာကိုရေးပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီမရက်မှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ချင်းပြည်နယ်မင်းတမြို့နယ်ဘက်မှာလည်းမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စီးရဲသိမ်းမှမှုဖြစ်စဉ်တွင်ရွာသားတွေဖမ်းဆီးပြစ်ခတ်ခံရမှုတွေလည်းရှိနေပါတယ်။ဒီအကြောင်းကျွန်တော်နိုင်ကုန်းအိမ်ကလည်းပြောပြပေးမှာပါ။ရှမ်းပြည်နယ်တောင်ပိုင်းဖေကုံမြို့နယ်လွယ်ဟွဲကျွရဘက်မှာသုစစ်ဆင်လာတဲ့မြန်မာစစ်တပ်နဲ့ဂရင်းနီကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ဒီနေ့မနက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဂရင်းနီမျိုးရာကာကွယ်ရေးဖွဲ့ KNDF တာဝန်ရှိသူတို့ကပြောပါတယ်
။လက်ရှိတော့ဖေကုံမှာ PKF တပ်ဖွဲ့ပေါ်လာတဲ့ဖွဲ့လေဒီတပ်ဖွဲ့နဲ့ဒီမှာရှိတဲ့ KNDF တပ်ရင်းနဲ့တော့တို့ပေါ်လို့တော့မှခုခါတိုက်ခိုက်နေတော့လေရှမ်းပြည်ကနေဆင်းလာတဲ့ဒီစစ်ကောင်စီတို့အခုဖျက်ဆီးနေတယ်အခုတိုက်ပွဲကကျွန်တော်တို့ဖက်ကဥစားတယောက်တည်းရတယ်ဆက်ကစားဖက်ကောင်ကဦးမဲအထင်တော့ကြတယ
်လက်ရှိတိုက်ပွဲဖြစ်ပွားရာဖယ်ကုံမြို့နယ်ဘက်ကိုကြားပြည်နယ်လွိုက်ကော်ဒီမော့စုဘက်ကမြန်မာစစ်တပ်ကနေစစ်ကူပို့လာနေတယ်လို့သူကပြောပါတယ်မနေ့ကလည်းဖယ်ကုံမြို့နယ်နောက်ဘက်ကျမ်းမှာမြန်မာစစ်တပ်ကနေစစ်ကြောင်း၃ကြောင်းတပ်ဖြတ်ချီတက်လာတာမှာဒေသခံဂရင်းနီကာကိုရေးဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်တိုက်ပွဲဖြစ်ပွားရာဖယ်ကုံမြို့နယ်လွယ်ဟဲကျွရဘက်မှာရွာသားတွေဘေးလွရာသိမ်းရှောင်နေရတယ်လို့ KNDF တာဝန်ရှိသူကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဖယ်ကုံဘက်ဖြစ်ပွားတဲ့ဒီကနေ့တိုက်ပွဲအခြေအနေမသိရသေးဘူးလို့ပြောပါတယ
်ဒီမနေ့ဖြစ်တာဆိုတော့ကျွန်တော်လည်းမသိသေးဘူးကြဟုတ်ကဲ့ငါလေးကတော့မိုးပြားဖယ်ကုံဘက်မှာမရှိပါဘူးက
ြမနေ့ကဩဂုတ်လ14ရက်နေ့မှာတရားပြင်းနယ်စီမော့စုမြို့နယ်အရှိတ်ဘက်ချမ်းရှိရိခါပြန်လာယူတဲ့အမျိုးသား၄ဦးကိုစစ်ကောင်စီတပ်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်ဒီအခြေအနေကိုစီမော့စုဒေသခံလူကအခုလိုပြောပါတယ
်လေယာဖမ်းကြတယ်ဒီလေယာကကိုတရညာဖြစ်ဖြစ်တော့သူတို့ဆောက်တယ်နော်နေလေတော့မှသူတို့မိသားစုတက်လို့ပြိုရိခါနေတယ်ယူနေတော့မှစိတ်တော်နဲ့သူတို့ဖားထားတော့ပေါ့
ဩဂုတ်လ23ရက်နေ့မှာကရင်နီတမတော် KA ကရင်နီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တို့ဒီမော့စုမြို့နယ်မှာအပြန်အလှန်ပြစ်ခတ်ခဲ့လို့ဒေသခံတွေများပြားထွက်ပြေးသိမ်းရှောင်နေရပါတယ် Tapian Sikonsitana, see the money that Chimine Dwemale, Five Word in it, Tira Chimine Minda Mu Male, Nyamasitana, Minda Kago Yipwe C D Adu, Type Word Pipoke Delu, Sikonsi Pyokuya Pujo so Mintonga Pyware.
Maniaro Minda Bemaro, Kidu Mutakusia, who you have Malam the Aimaro, Kidu Mutaku Side, Manessa Nailama, Kikera Side, Kianbe Kwene, Lunemi Lung the Aquarine, Sangamni Lokin Kikera Side. Kenovia City Yao Tayashi Warashi.
Tikini Maro, Chimine, Kambele Mune, Kanda Yoji Arima, Yamasita Kani Pika Mujao, Tapan U, Tikai Tanya Yashi Dore Lu, Tirakan Duga Pioware.
มันก็จะมาวนดีมาที่กันราชวงศ์จีนก็คือสิ่งที่พ่อยตัวเลยอาจจะตรงเลยยังอุทังคงเนี่ยดูยังดังเลยมองไม่ทันตัวบุตรก็ตัวกิดอุทังคงจะรอที่คงยังดูยังเลยมองยังตรงนี้ยังดังยังยาชีเนี่ยก็คือคุณไม่เสี่ยงกว่าเกิดเช่นยังพ่อยขอดูว่าดูยังดังเลยที่ที่เรามองไม่ทันจะรอเลยเป็นมาที่สัน
ชัดทีเดียวมาโซยเนี่ยเดี๋ยวชิมมุโรมชิบุกันเนี่ยมันนี่ก็เลยอะไรกันนะยงจีว่าก็เลยรำยาจังสิยาอ้วงพงเนี่ยลุงเงี้ยนี่กูเสตการ์เนี่ยเสการ์เนี่ยพันสี่ข้อสองร้อยเดือดสิรักันนี่ก็เปียวว่าเลยเสการ์สี่เปียวกูอยากบุญสมินลงอ่ะดีพิเศษไม่ใช่แค่บุลูเปียวว่าเลยการเป็นมารมีบ่ล่ะสิฉันมีเนี่ยเพื่อนกูก็อยากมีเนี่ยที่มั่วสุฟรุสุไรก็ฉันมีเนี่ยเหม็นดักฮักฮักการเป็นมารมีเนี่ยมาสิรักันก้าวเยี่ยมพอดีเนี่ยย
ကျန်းနာဒေမှုကိုစန့်ကျင်တဲ့ဆန္ဒပြသပိတ်ဒီနိုင်ငံတော်ဆက်ဖြစ်နေချိန်မှာပဲရန်ကုန်နဲ့မုံရွာမြို့တွေမှာဒီနေ့မနက်စောပိုင်းကပုံပေါက်ကွဲမှုတွေစတိုက်ဖြစ်ပွားခဲ့ပါတယ်။ဒီပုံပေါက်ကွဲမှုတွေကြောင့်ထိခိုက်သေးဆုံးမှုတွေမရှိပေမဲ့အာဏာပိုင်တွေဘက်ကတော့လုံခြုံရေးတွေတိုးမြင့်ချထားတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။နိုင်ငံတော်ကပေါက်ကွဲမှုတွေနဲ့ဆန္ဒပြပွဲအခြေအနေအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်တိုင်းနဲ့ကမြို့နယ်ချို့နယ်စကိုင်းတိုင်းမုံရွာမြို့တွေမှာဒီနေ့မနက်စောပိုင်းကပုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြို့ကြီးမြိုင်မြို့နယ်ဒဲမာဒီနေ့မနက်စောပိုင်းကဘုံပေါက်ကွဲမှုတချို့ဖြစ်ပွားခဲ့ပြီးတော့နက်စင်လန်ထိတ်မှလည်းဘုံတလုံးပေါက်ကွဲခဲ့တယ်လို့ကြီးမြိုင်မြို့နယ်မှာနေထိုင်သူတဦးက VOA ကိုပြောပါတယ
်။နက်စင်လန်မှာဖောက်တာပေါ့။ဒါ၄လိုက်ပေါ့နော်။အဲမနက်၄လိုက်မှာတော့တို့ဖောက်တယ်။အဲမေဒီမှာတော့တည့်ရတော့ကမှာကတွေ့ရတာမလဲတော့ခုနှစ်လရက်တွေ့ရပေါ့။ပုံလုံးတော့တွေ့နေကြတယ်ပေါ့ဟာ
။ဒီပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာသေဆုံးမှုရှိတယ်လို့အခုချိန်ထိတော့မသိရသေးပါဘူး။ဒါပြင်ဥကျွဲဟိုလန်းနဲ့ကန္နာလန်းထိတ်မှလည်းဒီနေ့မနက်စောပိုင်းကပဲနောက်ထပ်ပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့လုံခြုံရေးတွေအရင်ထက်များနေတာတွေ့ရတယ်လို့လည်းချင်းမနိုင်ဒေသခံနောက်တူကပြောပါတယ
်။၃နာရီခွဲဝင်းချိန်ပဲအဲ့မှာပေါက်သွားတယ်။ဒါပေမဲ့ဘုံက၃လုံးမှ၁လုံးပဲပေါက်သွားတယ်ပေါ့နော်။အဲ့လိုပေါက်ပေါက်ချင်းမှပဲသူတို့ရောက်ချလာအထိကိမရှိပါဘူး
။ဒါပြင်စမ်းကြောင်းမြို့နယ်ဘိုလန်းဘော်ကအာရှတောင်ဝင်းစေးဦးနားမှလည်းဒီနေ့မနက်စောပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါသေးတယ်။မနေ့တုန်းကတော့ကြီးမြိုင်ဗူရာကနေထွက်လာတဲ့မြို့ပယ်ရထားပေါ်မှာပါလာတဲ့ရဲတပ်ဖွဲ့ဝင်6ယောက်ဟာပန်းလိုက်လန်းဗူရာနားမှာပြစ်ခတ်ခံရတာကြောင့်4ယောက်သေဆုံးပြီးအိမ်နားတစ်ဝိုက်မှာလည်းလုံခြုံရေးတွေကလိုက်လံရှာဖွေကြတွေလုပ်နေတယ်လို့စမ်းကြောင်းမြို့နယ်မှာနေထိုင်သူတဦးကပြောပါတယ်။အချိန်တည်းမှာပဲဆရာနာရှင်စန့်ကျင်ဆနာပြပွဲတွေဖြစ်နေတဲ့မုံရွာမြို့မှာလည်းလုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကပဲမြူလေကောင်နာကနိုင်စဉ်အနီးမှာပုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ
်။ကျွန်တော်တို့နဲ့ဒီဆန္ဒပြတဲ့အချိန်ကတပြိုင်တည်းလူလူမှဖြစ်တယ်ဗျာ။သူတို့ဒီ7နာရီလောက်မှပုံပေါက်ကွဲမှုဖြစ်သွားတယ်လို့ကျွန်တော်ကြားရတယ်ဗျာ
။မုံရွာဆန္ဒပြတပိတ်ကောင်းဆောင်တူဦးဖြစ်တဲ့ကိုခန့်ဝေဖြူပြောသွားတာဖြစ်ပါတယ်။မုံရွာမှာတော့အခုရပိုင်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတော့အဲ့လိုလုံခြုံရေးတွေတင်းကြပ်ထားတဲ့ကြားမှာပဲဒီနေ့မနက်အစောပိုင်းကတော့ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။မုံရွာပင်မတပိတ်စစ်ကြောင်းကလူငယ်100လောက်ဟာဈေးဟောင်းမှာစုဝေးပြီးတော့စစ်ကောင်စီရဲ့မတရားတဲ့အမိန့်ကိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့မုံရွာဆန္ဒပြတပိတ်ကောင်းဆောင်တဦးဖြစ်တဲ့ကိုခန့်ဝေဖြူကဗီဒီယိုပြောပါတယ
်ဒီနေ့မနေ့ပိုင်းတော့လုံခြုံရေးတော်တော်လေးတင်းကျပ်တယ်ဗျနေရာနဲ့ပြောသူတို့ချထားရပါတော့အဲ့ဒီကြားထဲကတင်ကျွန်တော်တို့ဒီမုံရွာပင်မတပိတ်ကတော့ဒီရအောင်ထွက်ခဲ့တာ
ပေါ့ဒါပြင်မန္တလေးပခုတ်ကူကလေးစလင်းကြီးဒဇယ်လုံခင်းဖဲခုံဒဝဲဖအံစတဲ့မြို့တွေမှာလဲဆရာနာရှင်စံကျင်ဆန္ဒပြတဲ့အနေနဲ့ဆန္ဒပြပြည်သူတွေကမတရားတဲ့အမိန့်အာဏာဟုသူများဖီဆန်ကြဆိုတဲ့ကြွေးကြော်တန်တွေကိုအော်ဟစ်ကြွေးကြော်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
VOA American တိုင်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန် RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTC70B Asia Bing တို့ Channel 101ဒါမှမဟုတ် Timecom 6တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျိုးရဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ဆင်စီဂျင်တွေကိုတက်ဆက်ပြီးပါမယ်။အရင်ဆုံးတော့မြို့အရေးဆွေးနွေးကဖြစ်ပါတယ်။မြမစစ်ကောင်စီကအင်ဆောင်အစိုးရပြောင်းလဲဖွဲ့စည်းခဲ့တာနဲ့ပတ်သက်ပြီးတော့စစ်အုပ်ချုပ်ရေးကောင်စီရဲ့ဖွဲ့ဝင်တူဖြစ်တဲ့ဥက္ကမောင်ဆွေကိုကိုရနိုင်ဆက်သွယ်မြန်းထားပါတယ်။မြမအရေးဆွေးနွေးကမှနောက်ဆက်ကြည့်ပါခွင့
ဒီတော့အထွေကောင်စီဘက်ကနေပြီးတော့အိမ်ဆောင်အစိုးရဖွဲ့လိုက်တယ်။ဒါနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်တယောက်ဖြစ်တဲ့အင်ကဲသဘောထားကိုသိချင်လို့ပါ
။တက်ချိုကြီးကနေပြီးတော့ဒီအိမ်ကောင်ပြောတော့တာသိပြီးဖြစ်မှာပါ။အဲ့ဒီမှာလည်းကျွန်တော်တို့ပါပါတယ်။ဒီရီကောက်ဘဲကိုရစ်ပါပြီးမယ်။ရီကောက်ဘဲမတမာမှုတွေကိုတွေ့ရှိတာတွေကိုကျွန်တော်တို့ထုတ်ပေါ်ပြီးတော့ကသက်ဆိုင်ရာနိုင်ငံတွေကိုလည်းပြောပြမယ်။အာဆီယံတိုင်းနဲ့အာဆီယံကိုပြောပြမယ်။အဲ့ဒီတော့ကျွန်တော်တို့ဒီဒီကောက်ဝဲကိုအောက်ရမှာသူကျင်းပပြီးမယ်ဆိုတာလည်းပဲခရီးစကားကြီးပြောတာကြားပါတယ်။ကြားတော့သဘောတော့ဗျာဒီကောက်ဝဲကျင်းပဖို့ဟာကိုပြည့်ယောဂါကြာပြင်းသွားတဲ့အချိန်တောင်းပါသာတင်ကျွန်တော်တို့ဒီကောက်ဝဲကကျင်းပလို့ဖြစ်နိုင်ကြီးများတာပေါ့။နောက်ပြီးတော့မှတ်ပုံတင်ကိစ္စတွေလည်းချက်ချက်လာကြာကျွန်တော်တို့အဲဒါကကံအဲ့ဆိုဒါရီတီမဆိုလို့ရှိရင်တော့သူပြောတဲ့အတိုင်းပဲဒီ2019ရအနှစ်တီတီအဲတာဝန်ယူနိုင်နေဆိုတဲ့အနေအထားဒီလိုရောက်အောင်တွားမှာပဲလို့မြင်ပါလေအဲ့ဒါပြီးရင်တော့ဒီကောက်ဘဲကိုသူတို့6လကျွန်တော်အကြာမှာမဲ့ဆွဲစီယုံဝင်နေပြီးပြီးတော့ဒီကောက်ဘဲအတိတ်တခုကိုဖျက်သားမယ်လို့ဒါဒီဆိုတော့ရှိပါတယ်အဲ့ဒါကိုသူအောင်မြင်လို့ဘူးဆိုတာကောင်စီတဲ့အနေနဲ့တော့ဘူးမဖြစ်နိုင်မင်းနဲ့ဒီကျွန်တော်တို့ care digital government ပေါ့အင်္ဂါဆူအနေနဲ့တော့ဘူးအတွက်ဖြစ်မှာပါလင်းတိုင်းနေပြည်ရဲ့အစည်းအဝေးကိုဖြီးဖြီးမိမိချုပ်ကန်ပြီးတော့ဆောင်ရွက်နိုင်ကြည်ကြီးရှိမယ်လို့ယူဆတဲ့အတွက်ကြောင့်မလို့ဒီလို care digital government အနေနဲ့အဲကျွန်တော်တို့ဆောင်ရွက်တော့ဘူးဆိုတာဖြစ်ပေါ်လာခြင်းဖြစ်တယ်လို့ပြောရပါလိမ့်မယ်နောက်ပြီးတော့နိုင်ငံတကာမျက်နှာစာဝါလည်းပဲဒီကျွန်တော်တို့ကလာပိုင်းခြားတစ်ခုအတွင်းမှာရှိနေတဲ့အစိုးရဟာဒီအင်ဆောင်အစိုးရဖြစ်တယ်ဆိုသူပြောလို့စစ်ကောင်စီမဟုတ်ပါဘူးဒီကုန်းမ219အရာတာဝန်လွှဲယူထားပြီးတော့တာဝန်ကိုဒီ2023 August မှာကျင်းပမယ်ရုပ်အုပ်ပေးမှာနိုင်ငံရဲ့ပါတီကိုဆွဲပေးမယ်လို့အကြည့်လင်းနဲ့ပြောသွားပြီးတော့အဒီရဲ့ပြည်သားတွေရောက်ပါတယ်။ဒေါက်ကဲဒီရဲ့ government နဲ့လူတွေဟာအဓိပ္ပာယ်ရှိပြီးတော့နိုင်ငံတကာစစ်တမ်းရေးမှာလည်းအများကြီးကာသွားနိုင်တယ်လို့ကျွန်တော်တို့ယူဆလို့ရပါတယ
်။အင်္ဂလိုဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီပေါ့ပြီးခဲ့တဲ့ဒီဟိုမှာဖွဲ့လိုက်တဲ့စီမံအုပ်ချုပ်ရေးကောင်စီကရောဘယ်လိုမျိုးဆက်ပြီးတော့ရှိနေမှာပါလဲ
။ဟောပြန်ဒါတော့ကျင်းသားမြင်သာရှိပါတယ်။ဒီကောင်စီထဲမှာဘယ်လိုဝယ်ဝါးကြီးဆက်လက်ရှိနေဆိုတာတော့ဒါတော့ဟိုဒီတိုင်းမှာရှိနေလိမ့်မယ်လို့မှန်းဆလို့ရပါတယ်ဒါပေမဲ့လို့ 你们是刚才要在心里的是吧？这个我就去奥运会他妈出不出给啊没你啊刚才你出给你啊去的这叫什么路刚才要再比如你们是刚才要再比心里的是吧他有没有想不对
ကျွန်တော်မှတ်သားလို့ရပါတယ်။အဲရွေးကောက်ပွဲကိုအငယ်တို့ကဆက်ပြီးတော့ကျင်းပသွားမယ်ပေါ့နော်။အခုဒီမှာကြေညာထားတယ်ကျင်းပသွားမယ်။အဲ့လိုကျင်းပတဲ့အခါမှာရောပြီးခဲ့တဲ့ဒီ2020ရွေးကောက်ပွဲမှာတော့ကအနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့ရောဝင်တိုင်ခွင့်ရမှာလားဘယ်လိုမျိုးစဉ်းစားထားတာမျိုးရှိပါလဲ။ဒီသူလူတို့ကတော့တစ်ချောင်းလုံးကတော့အဲ NLD ပါတီကိုလည်းပြီးခဲ့တဲ့တစ်ခေါက်မှာလည်းအပြတ်အသတ်မဲပေးခဲ့တယ်။ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အငယ်တို့ဘယ်လိုစဉ်းစားထားတာရှိပါလဲ။
ဒါတော့ကျွန်တော်ကြောက်တဲ့စဉ်းစားလို့ရတဲ့ကိစ္စမဟုတ်ဘူးလေဒီရှင်းရင်းဦးလေးနဲ့ကျွန်တော်အညီညွတ်ပဲတို့ဆက်လက်ဆောင်ရွက်ဖို့တွားမယ်လို့လည်းအကြင်ပန်းများစွာစဉ်းစားရှင်းလင်းမှလည်းပြောပြီးဖြစ်ပါတယ်အဲ့တော့အဲ့ဒီပါတီဝင်ပြန်ရေးမပြန်ရေးရတော့ဒီကျွန်တော်တို့ဒီရှင်းရင်းဦးလေးနဲ့တို့ဘယ်လိုကန့်တမလဲအဲနိုင်ငံရေးပါတီများသဘောပုံနေရင်ဦးလေးနဲ့ဘယ်လိုညှိတယ်ဆိုတာဒီပုံမှာမူတည်ပြီးတော့ရှင်းဆက်ပြီးတော့အဲ့ဒီပါတီရက်တီနိုင်ပြင်ရှိသေးလားမရှိသေးလားဆိုတာမကြခင်မှာပဲခင်ဗျားတို့ဒီပြေသွားတာပါလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဟိုအငယ်တို့ကတစ်ဖက်မှာလည်းနိုင်ငံတကာမှာဒီတိမှပြူမှုရဖို့အတွက်ကိုအခုလိုမျိုးအိမ်ဆောင်အစိုးရအနေနဲ့ဖွဲ့စည်းလိုက်တယ်ဒါပေမဲ့တစ်ဖက်မှာလည်းအခုနိုင်ငံတော်မှာကဒီပြည်သူတွေကဟိုစက်ကျင်ဆန္ဒပြမှုတွေရှိနေတုံးပဲဆိုတော့ပြည်သူလူထုကလည်းဟိုလက်မခံဘူးဆိုတဲ့အဥ္စာမျိုးလည်းပြသနေတာတွေလည်းရှိတယ်ဒါအဒီပေါ်မှာရောအာဘယ်လိုများမှတ်ချက်ပေးလို့ပါလဲ
အဲမြေကြီးအနေထားမှာတော့ဗျာပြည်သူလူထုကကြည်နေလို့စန့်ကျင်ဆန္ဒပြလဲဆိုတဲ့အဆင့်အရောကျော်သွားပြီလေ
ဟုတ်ကဲ့ဟိုပြည်သူလူထုကစန့်ကျင်ဆန္ဒပြတဲ့အနေထားကျော်သွားပြီဆိုရင်မဲ့တိုက်ပွဲတွေဟိုစစ်ပွဲတွေကရှိနေတယ်ပြီးဟိုဒေသခံတွေနဲ့တိုက်ပွဲတွေလည်းရှိနေတယ်တိုင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေလည်းရှိနေတယ်အခြေအနေကလုံးဝကြီးဟိုငြိမ်းသက်သွားမျိုးလည်းမဟုတ်ဘူးပြည်သူလူထုတွေမှလည်းအချိန်လုံးဆန္ဒပြတာတွေရှိနေပါသေးတယ်အဲ့ဒီဟာက
မရှိဘူးလို့ကျွန်တော်ကပြောတာမဟုတ်ဘူးခင်ဗျားပြောရဲ့အသုံးအနှုန်းကိုကျွန်တော်ကပြောတာပါပြည်သူတွေကမကျေနပ်ဘူးပြည်သူအားလုံးကဆန္ဒပြတယ်ဆိုရင်ပြည်သူအားလုံးရဲ့ဘလောက်ရာခိုင်နှုန်းကဆန္ဒပြနေတယ်အခုတည်းရှိနေပြန်မှာရှိနေတယ်လူတစုလူတစ်ဖွဲ့ကနေပြီးတော့ပြောက်ပြေးနေတယ်တော့ကပြောက်ပြေးနေတယ်အဝေးကနေပြီးတော့ပြောက်ပြေးနေတယ် NUG ဖွဲ့ကပုဂ္ဂိုလ်ရာပြောတဲ့ပုဂ္ဂိုလ်တော့ပဲဆန္ဒပြနေတာရှိပြီးတော့ပြည်သူတရားလုံးဝတော့အိမ်ထဲရတော့မဟုတ်ပါဘူးရောဆိုတော့တောင်ပေါ်မှာသားတွေရှင်းပြီးတော့ COVID-19 ကိုကြောက်လို့မတွေ့ကြပါဘူးပြည်သူတရားလုံးဆန္ဒပြတယ်ဆိုရင်အသုံးလုံးတော့ကျွန်တော်လက်မခံဘူးအဲပြည်သူရဲ့စိတ်ပိုင်းကဆန္ဒပြတယ်ဆိုရင်တော့လက်ခံတယ်ပတ်စံပြည့်ချက်ပြည့်မဲ့ဆိုရင်တမျိုးလုံးဖက်ဆန္ဒပြနေတာမဟုတ်ဘူးဆိုတော့ခင်ဗျားတို့စဉ်းစားကြည့်ရင်တိတာသင်ရှားဖြစ်ပါလိမ့်မယ်အဲ့တော့ဒါကတော့တစ်ချက်ပေါ့ဒီစနေကိန်းတော့တိုက်ခဲဖြစ်နေဆိုတာလေးပဲဘယ်သူလိုဘယ်ဝါလိုပုံပုံရနောက်ကနေပံ့ပိုးမှုနဲ့သွားဘုံခွဲလိုက်အောင်လုပ်လိုက်အောင်ကြွလာပြီးစဉ်းစားတော့တက်ပြီးတော့လုပ်လိုက်အောင်ကြွလာပြီးဒါဒီကတော့ရှိနေတယ်ဒါတော့မရှိဘူးမို့ရှိပါတယ်ဆိုတော့ဒီလိုကောင်းပဲဒီတိုင်းရစနေကိန်းအဖွဲ့ကြီးကရှိမှသွားပြီးစဉ်းစားတက်ပြီးတော့ကြောက်လာတဲ့လူကြီးကလည်းပဲအဲ့အဝေးကနေပြီးတော့ကြံကြားချက်တွေနဲ့တော်ရင်ဟာဒီရလေအထက်ရောက်တော့ရှိနေတယ်ဒါပြည်သူတရားလုံးပါပဲတိုက်ပွဲကြီးကိုရှင်းရဲနေတယ်ဆိုတာမျိုးကတော့ပြင်ရင်နိုင်ငံရေးအပြစ်ဆိုင်ရာအမဲ့တွေကျွန်တော်တို့အပြုံးပြုဖြစ်မှာသို့လို့ကျွန်တော်ဘုရားကိုဒါကိုကျွန်တော်ကဒီလိုတော့ယူဆပါတ
ယ်အင်္ဂေရုသဘောရအမျိုးကိုအင်္ဂေရုသဘောရအမျိုးကိုကျွန်တော်ဟိုဟာဖြစ်ပါတယ်ဒါပေမဲ့ပြည်သူလူထုတရားလုံးကဟိုအခုချိန်မှာမဟုတ်ပေမဲ့ဆန္ဒပြပွဲတွေရှိနေတယ်ဒါပေမဲ့ပြည်သူလူထုတရားလုံးကဆန္ဒပြခဲ့တဲ့အချိန်မှာအကြမ်းဖက်နှိမ်နှင်းခဲ့တာတွေပြစ်ခတ်ခဲ့တာတွေကြောင့်ဒီဆန္ဒပြမှုတွေကအတိုင်းအတာတစ်ခုထိရော့ကျသွားတယ်လို့ပြောရောအငယ်လက်ခံမလားအ
ေးဒီကိစ္စတော့ဗျာဟို
ဒီသူကငင်းငင်းငင်းငင်းနဲ့ဆန္ဒပြခဲ့တာလေ
အေးဖမ်းလို့မိတယ်ဆန္ဒပြတာကိုသူကဒီမက်ဆက်ကနေနေဘာမှကျွန်တော်တို့အငင်းမပွားပါဘူးဆန္ဒပြမှုခွင့်ကိုသူပြီးတာဖြစ်ပါလက်နဲ့ကြိုင်ပြီးတော့ပြစ်ခတ်မယ်ဆိုရင်ဒါရင်သူတို့ဥရိယနှိမ်နှင်းမှုဆိုတာသူတာဝန်ယူခြင်းဖြစ်ပါလေဆန္ဒပြတာတော့မပြရဘူးလို့ကျွန်တော်တို့တက်တက်ထားချက်ဒီအမှုရှိမရှိသေးပါဘူးဆက်ပြီးဆန္ဒပြတာလည်းရှိတော့မှာပဲတို့တော့ဒီကိစ္စကြီးအစိုးရကလည်းဟိုပြည့်စုံမယ်ဆိုရင်တော့ဖန်တီးရဲ့နှိတ်ကွက်တဲ့အမျိုးရှိကောင်းရှိမှာပေါ့ဒါပေမဲ့ဒီလူတွေကိုအကြောင်းမဲ့တတ်ဖြတ်နေတယ်ဆိုတော့မီဒီယာကြီးကပြောဆိုချက်တွေကတော့
ကျွန်တော်ဒါပေမဲ့တစ်ဖက်မှာလည်းပြည်သူတွေကငင်းငင်းချမ်းချမ်းနဲ့ဆန္ဒပြခဲ့တယ်ဒါကိုအကြမ်းဖက်နှိမ်နှင်းခဲ့တာတွေရှိတယ်ငင်းငင်းငင်းနဲ့ဆန္ဒပြလို့ပြတာကိုအကြမ်းဖက်နှိမ်နှင်းခဲ့တာတွေရှိတယ်ဆိုတာလည်းဒါသက်သေအထောက်အထားတွေရှိပါတယ်
တို့ကတော့အခုထိဟိုဘက်ကဒီဘက်ကသာမရှိဘူးပြ။ကျွန်တော်တို့ကနိုင်ငံရေးသမားတွေဖြစ်တယ်။တိုင်းပြည်ကောင်စားရေးနဲ့ပြည်သူလူထုအင်ဂျင်နာရေးတက်ဘူးပဲကျွန်တော်တို့မျှော်လင့်ပြီးတော့မှန်တဲ့ဘက်ကရက်နေတာဖြစ်တယ
်။ဟုတ်ကဲ့။
မြန်မာသမားမှုဖြစ်တာကြီးကိုကောင်းမွန်ခံပြီးတော့မြန်မာသမားမှုကြီးကမဟုတ်ပါဘူးလို့ကျွန်တော်တို့ကပြောင်းတိုက်ပစ်လိုက်ပြီးပြောနိုင်တဲ့ကျွန်တော်တို့နိုင်ငံရေးတပ်ခွန်နဲ့ကိုယ်ပိုင်နိုင်ငံရေးအတွေ့အခေါ်မရှိပါဘူး။ကျွန်တော်တို့မှမင်းမနဲ့မရမရပြည်သူအကျိုးမရှိဘူးလို့ကျွန်တော်ပြောရတဲ့တတိရှိပါတယ်။ဟိုဘက်ကဒီဘက်ကဆိုမဟုတ်ပါဘူး။ပြည်သူဘက်ကဆိုရင်နေရာမှာဘယ်သူတွေရလဲဘယ်အဖွဲ့ချင်းနေရလဲဒီကိုဗစ် -19 တောက်ပြတဲ့နေရာမှာဝေးအလူဝေးပြီးသေးနေပြီးပြန်ကိုကြတော့ဒီကျွန်တော်တို့ဒီကဗိုလန်တီယာတွေပါနေပြီးလုပ်နေတဲ့အခါမျိုးမှာပြည်သူတွေလုံးဝစောင့်ကြည့်ပါတယ်ဆိုရဲပြီးတော့ပြောလို့ရှိရင်မှန်ကန်မှုအတိုင်းတာအတော်ကြီးကိုအားနည်းသွားပြီလို့ပဲကျွန်တော်ကတော့ယူဆပါတယ်။ဟုတ်ကဲ့
ဒါပေမဲ့အခုထိုးနေတဲ့ဥစ္စာမှလည်းတိတ်အများကြီးတော့မရှိပါဘူးအနည်းချင်းပဲရှိရလို့ကျွန်တော်တို့သိထားပါဗျာအဲ့လို
ရတယ်ဗျာညီလေးပဲရတာဦးလေးသုံးသန်းလေးသန်းပဲရတော့ရတော့ပဲသူအရှင်းလိုက်ခွဲထိုးနေတာ65နှစ်အထက်သူကျမကြီးဝန်တန်းတို့ပန်းစုံကန်းတို့အဲ့လိုခွဲထိုးပြီးနေတာဟုတ်အဲ့တော့တကယ်လို့သာပြည်သူတရားလုံးကစန့်ကျင်နေဆိုရင်ပြည်သူကြလည်းမလိုဘူးဘာမှဖြတ်ပြီးတော့သူတို့ပြီးတဲ့ဆန်းရင်းစီတွေလည်းယူကြတောင်းလည်းမရှိဘူးအဲ့လိုလိုလည်းကျွန်တော်တို့တွေးလို့ရတယ်လို့ကျွန်တော်ခင်ဗျားကိုပြောပြတာဖြစ်တယ်ဟုတ်
ဟုတ်အခုလိုဖြည့်ကြားပေးရအတွက်လည်းကျေးဇူးတင်ပါတယ
်ဒီမှာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဘဟုဘံဘာတွေလုပ်နေတယ်လဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်အခုဆိုရင်ရန်ကုန်နဲ့လယ်မြို့တွေကဘန်ပီပီရဲ့ ADN ဆက်တွေမှာငွေထုတ်ဖို့တန်းစီစောက်ဆိုင်နေတဲ့လူတိုင်းရှည်ကြီးတွေကိုမမြင်မတွေ့ကြရတော့ပါဘူးအပေါ်ရန်ကြည့်လိုက်ရင်တော့ပြည်တွေအဲ့လိုဘန်ကနေငွေထုတ်ဖို့အလူရဲ့ကြိုးစားတာမျိုးမမြင်ရတော့ဗန်အငွေတွေနဲ့ပတ်သက်ပြီးအခက်အခဲအကျတဲကြုံရတဲ့ကိစ္စတွေပြီးဆုံးသွားပြီလားလို့တောင်ထင်စရာပါတကယ်လက်တွေ့အဲ့လိုအခြေအနေမျိုးဖြစ်မနေပါဘူးပြည်သူတွေရဲ့အနှံငွေဗန်တွေနဲ့ပိတ်မိနေစေဖြစ်ပြီးမောင်ခိုဈေးဝက်ကနေငွေသားစက်ကူထုတ်ယူခြင်းနဲ့ဆိုရင်ခုနှစ်ရာခိုင်နှုန်းလောက်ပိုပေးပြီးမှရနိုင်မှာဖြစ်တယ်လို့ ADN ဆက်တွေထဲတောင်ငွေမထည့်တော့လို့တန်းစီမဲ့ပြည်သူတွေမတွေ့ရခြင်းပါဒီကြားတဲ့စစ်ကောင်စီကနေလာမဲ့ဩဂုတ်လ16ရက်နေ့ကနေ20ရက်နေ့အထိအစိုးရရုံးနဲ့ကျောင်းတွေပိတ်တဲ့ပိတ်ရအဖြစ်သတ်မှတ်ထားသလိုဗန်ဒီကိုပါပိတ်ထားမယ်လို့ကြေညာထားတဲ့အတွက်ပြည်သူတွေကြားကောလာဟလသတင်းမျိုးစုံထွက်ပြီးဗန်ထဲပိတ်မိနေတဲ့အငွေတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေလည်းဖြစ်ပေါ်နေတာတွေ့မြင်ရပါတယ်ဒီလိုအခြေအနေမျိုးအောက်ဘိုးဗန်ဘက်ကဘာတွေအကောင့်ထဲပေါ်ခဲ့သလဲအဲ့ဒါတွေကရောအလုပ်ဖြစ်ပါရဲ့လားဆိုတာမေးခွန်းထုတ်เสียပါ
မြန်မာနိုင်ငံကဗန်တွေအခုလိုအခြေအနေရောက်သွားရတာဟာဖေဖော်ဝါရီလ1ရက်ဆီယနာသိမ်းမှုနောက်ပိုင်းကအစပြုပါတယ်။ပထမပိုင်းဗန်ဝင်နှန်းတွေ CDM လုတ်လို့ဗန်တွေပိတ်ထားရတဲ့အချိန်ပြည်သူတွေဟာလိုအပ်တဲ့ငွေတွေကို ATM ဆက်တွေမှာထုတ်ယူတာတယောက်နဲ့တယောက်ငွေပေးငွေယူကိစ္စအိမ်အရောက်ပို့အစားအသောက်နဲ့ကုန်စည်ရောင်းဝယ်မှုကိစ္စတွေကိုမိုဘိုင်းဘန်ကင်းနဲ့လုပ်နိုင်နေတာကြောင့်ဘန်ကိစ္စပြဿနာကြီးကြီးမားမားမပေါ်ခဲ့ပါဘူး။ဒါပေမဲ့စစ်ကောင်စီဘက်ကနေသတင်းစစ်ဆေးမှုကိုရပ်တန့်သွားအောင်ဆန္ဒပြပွဲတွေကိုကင်တွယ်နိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကျိုးတွယ်အင်တာနက်ဝန်ဆောင်မှုကလွဲပြီးမိုဘိုင်းဒေတာ Wi-Fi အပါအဝင်အင်တာနက်ဝန်ဆောင်မှုတွေကိုရပ်ဆိုင်ပိတ်ပင်လိုက်တဲ့အခါမှာတော့ဘန်ကိစ္စပြဿနာတက်ပါတော့တယ်။အင်တာနက်သုံးမရ၊အွန်လိုင်းကနေငွေပေးငွေယူလုပ်မရတော့တဲ့အခါပြည်သူတွေဟာငွေသားစကူတွေကိုပဲကင်ဆောင်အသုံးပြုဖို့ဖြစ်လာပြီးဘဏ်မှာအပ်ထားတဲ့ငွေတွေထုတ်ယူဖို့ဘဏ်နဲ့ ATM ဆက်တွေမှာတန်းစီနေတဲ့လူတန်းရှည်ကြီးတွေပေါ်ပေါက်လာရတော့တာပါပဲ။ဒါကိုစစ်ကောင်စီလက်အောက်ဗဟိုဘဏ်ကနေငွေသားထုတ်ယူမှုကိုကန့်တတ်တာနဲ့တုံ့ပြန်ပါတယ်။အကျိုးဆက်အနေနဲ့တာမန်ပြည်သူတွေ၊စီးပွားရေးလုပ်ငန်းရှင်တွေအပါအဝင်ဘဏ်မှာငွေချေးအံ့နံထားသူအလုံးသူတို့အံ့နံထားတဲ့ငွေတွေကိုလွယ်လွယ်ထုတ်လို့မရတော့တဲ့ပိတ်မိငွေတွေအဖြစ်ရောက်သွားစေခဲ့ပါတယ်။အဲ့ဒီလိုအခြေအနေရောက်ပြီးမှစစ်ကောင်စီဘက်ကအင်တာနက်လိုင်းတွေကိုတဖြည်းဖြည်းပြန်ဖွင့်ပေးလိုက်လို့မိုဘိုင်းဘန်ကင်းပြန်အသုံးပြုလာနိုင်တဲ့အချိန်ဈေးကွက်ထဲမှာဘဏ်တွေကငွေနဲ့ပေးချေတာကိုလက်ခံလို့စိတ်မရှိကြတော့ပါဘူး။အချောင်းကတော့အဲ့ဒီဘဏ်တွေကငွေစင်းဆိုတာဟာလွယ်လွယ်ပြန်ထုတ်ယူနိုင်ခြင်းမရှိလို့ပါပဲ။အခြားတစ်ဖက်မှာတော့ဘန်နဲ့ပိတ်ငွေစင်းဖြစ်မှာဆိုရင်ပြီးဗ ဘသူမှဘန်တွေသွားပြီးငွေကြေးအနှံနာမလောက်ကြရတော့ဘန်ဝင်ဆောင်မှုလုပ်ငန်းရပ်ဆိုင်းတလောက်နီးပါးဖြစ်သွားစေပါတော့တယ်
ဘူဘန်ဘက်ကတော့အဲ့ဒီခြေနေတွေကနေထွက်ပေါက်ဖြစ်အောင်ဘန်နေတဲ့အငွေတွေဝင်လာအောင်နောက်ထပ်အကောက်အစ်စ်တွေဖြန့်ပြီးငွေလာအကြဖို့ဆွဲဆောင်စေပါတယ်အဲ့ဒီစင်းအစ်စ်ကငွေတွေကိုအချိန်မီပမာဏအကန့်အသတ်မရှိပြန်ထုတ်ယူနိုင်တယ်လို့ကြေညာပါတယ်ဒါပေမဲ့လည်းအဲ့ဒီငွေတွေကို ATM ဆက်တွေနဲ့ချိတ်ဆက်သုံးမရတာအခြားဘန်စင်းတစ်ခုခုကိုလွှဲလိုက်ရင်ပိတ်မိငွေစင်းတွေပြန်ရောက်သွားစေတာအနှံ့ငွေအကုန်ပြန်ထုတ်မရပဲပမာဏတစ်ခုခြံထားရမှာစသဖြင့်ပြဿနာမျိုးစုံကြုံရတာမို့အဲ့ဒီအကောင့်အသစ်တွေဖွင့်ပေးမယ်ဆိုတဲ့ဆွဲဆောင်မှုကလည်းအောင်မြင်မှုမရခဲ့ပါဘူးဒီကြားတဲ့ဘိုးဘန်ဟာဘန်အသုံးပြုသူတွေအပေါ်ပုံပြီးတင်းကျပ်တဲ့စည်းကမ်းချက်တွေထုတ်ပြန်လာတာတွေ့ရပါသေးတယ်အဲ့ဒါတွေကတော့အစိုးရဆန့်ကျင်သူတွေဟာဘန်စနစ်ကိုအသုံးပြုပြီးငွေကြေးလွှဲပြောင်းမှုတွေလုပ်နေတယ်ဆိုတဲ့စွပ်စွဲချက်နဲ့ငွေကြေးလွှဲပြောင်းမှုတွေရဲ့ပမာဏကန့်သတ်တာအချို့သောအကောင့်တွေကို freeze လုပ်ပြီးပိတ်ပင်သိမ်းယူတာနိုင်ငံသားငွေနဲ့နိုင်ငံသားကလွှဲပြောင်းပေးတာတွေကိုလည်းလွှဲပေးပမာဏအတိုင်းပြန်ထုတ်မပေးဘဲပိတ်မိအကောင့်ဟောင်းနေတယ်ပဲထည့်ပေးတာစတာတွေလုပ်ပါတယ်
တပြိုင်နက်တည်းပုတ်ကလစ်ကဘန်တွေအပေါ်ပုတ်ပြီးတင်းကျပ်တဲ့စီးနှင်းတွေချမှတ်ခဲ့ပါသေးတယ်အဲ့ဒါတွေကတော့နိုင်ငံသားငွေအဝင်အထွက်အထုတ်အသွင်းအလဲအလှယ်နဲ့ပတ်သက်ပြီးနှစ်နဲ့ချီတဲ့စီးနှင်းတွေပြန်တောင်းယူတာဘန်တွေမှာနိုင်ငံသားသားဝန်တန်းခန့်အပ်မှုစီကံတွေတင်းကျပ်တာနဲ့အရေးအတွက်ကန့်သတ်လျှော့ချဖို့ညွှန်ကြားခဲ့တာတွေပါပဲပြီးခဲ့တဲ့ဩဂုတ်လတရနေ့တိုင်းပြည်ကိုပြောတဲ့မေကွန်းမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူတို့အာဏာယူပြီးနောက်ပိုင်းဘန်ဝင်တန်းတွေ CDM လောက်ကြလို့အခက်အခဲဖြစ်ပေါ်ခဲ့ပေမဲ့ဇူလိုင်လအရောက်မှာတော့တည်ငြိမ်မှုရှိလာပြီဖြစ်တဲ့အကြောင်းကိုဗစ်ကာဝေးကုသထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့လေလိုအပ်သူတွေကိုဘန်တွေကနေငွေကြေးထုတ်ယူခွင့်ပြုထားကြောင်းပြောဆိုခဲ့ပါသေးတယ်။သူပြောသလိုဗဟိုဘန်ကနေပြည်သူတွေအနေနဲ့ပုဂ္ဂလိကဆေးရုံတွေမှာဆေးကုတာ၊ဆေးဝါးဆေးပစ္စည်းတွေဝယ်ယူတာတွေကို Digital စနစ်နဲ့ပေးချေရင်ပုဂ္ဂလိကဘန်တွေဘက်ကလက်ခံကြဖို့ထုတ်ပြန်ပေးခဲ့ပေမဲ့ဘယ်သူမှလိုက်နာတာမတွေ့ရသလိုလက်တွေမှာလည်း digital စနစ်နဲ့ပေးချေလို့မရခဲ့ကြပါဘူး။အလားတူပြည်သူတွေအနေနဲ့ဆေးဝါးအောက်ဆီဂျင်ကွန်စန်ထရိတ်တာနဲ့အခြားဆေးပစ္စည်းတွေဝယ်ယူလို့ရတဲ့ဆိုရင်ပုဂ္ဂလိကအကောင့်ကိုငွေကျပ်30,000ကုမ္ပဏီအကောင့်နဲ့ဆိုရင်ကျပ်300ထုတ်ယူနိုင်တယ်လို့ဗဟိုဘဏ်ကဇူလိုင်လ28ရက်နေ့မှာထုတ်ပြန်ပါတယ်။ဒါပေမဲ့တကယ့်လက်တွေ့ဘဏ်တွေမှာသွားမေးမြန်းတဲ့အခါညွှန်ကြားထားတာမရှိလုံထုံးလုံနည်းလည်းမရှိဘူးဆိုပြီးဘယ်ဘဏ်ကမှထုတ်မပေးပါဘူး။ဘဏ်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးဩဂုတ်လ23ရက်နေ့မှာလုပ်တဲ့အင်တာဗျူးတစ်ခုမှာဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်ကဘန်တွေမှာငွေသွင်းသူမရှိငွေထုတ်သူတွေပဲများနေတဲ့အတွက်ဇူလိုင်လအထိအနှုတ်လက္ခဏာပြခဲ့ကြောင်းဩဂုတ်လမှာတော့ငွေသွင်းသူတချို့ရှိလာတာကြောင်းအပေါင်းလက္ခဏာပြလာတယ်လို့ပြောဆိုထားပါတယ
်တကယ်တော့ဩဂုတ်လအတွင်းဘန်တွေဟာအများပြည်သူအနှံ့ငွေတွေကိုလုံးဝနှီးပါထုတ်မပေးတော့တာနဲ့ဘန်ကိုအသုံးမချမဖြစ်လို့သွင်းရတဲ့ငွေသားတွေကြောက်တာအပေါင်းလက္ခဏာပြလာနိုင်ပြီးဘန်တွေအခြေအနေကောင်းလာတဲ့လက္ခဏာလို့တော့မှတ်ယူနိုင်မယ်မဟုတ်ပါဘူးပြောရရင်စစ်ကောင်စီလက်အောက်ဘူဘန်ဘန်လုပ်ငန်းကိုဝန်ဆောင်မှုလုပ်ငန်းအဖြစ်ရှုမြင်ဘန်ရဲ့ဝန်ဆောင်မှုရယူနေသူကစတမာတွေရဲ့လိုလားချက်ကိုဦးစားပေးစီမံခန့်ခွဲတာမျိုးထက်အာဏာထိန်းချုပ်နိုင်ရေးဦးစားပေးပြီးကန့်သတ်မှုတွေစီကံတင်းကျပ်မှုတွေလွဲမှားတဲ့ညွှန်ကြားချက်တွေပို့ပို့ပြီးချမှတ်နေတာတွေကြောင့်ဘန်စနစ်ပြိုလဲလူမတက်အခြေအနေရောက်လာရခြင်းပါဒါတွေကိုပြုပြင်နိုင်ခြင်းမရှိသေးသေး၍ဘန်ဝန်ဆောင်မှုတွေမပေးနိုင်တဲ့လေပတ်မှုမရှိတဲ့နာမည်ကဘန်တွေအဖြစ်ပဲဆက်ပြီးတည်ရှိနေုံပဲဖြစ်ကြောင်းပ
ါ View American တင်ပြပါတာအစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကျမအေးတနာကျပါအရှိရနေ့ဖြစ်ပါစေတော်ရရှိမရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှိနေကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့ဖြောက်ပြပေးဦးမှာဖြစ်ပါတယ်ဒီဘက်တော့ Facebook မှာလာရေးတဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုပြန်ချပေးကြပါတယ်တိုက်ချင်းစုဆိုတဲ့တော်ရရှိက ကဘာကြီးတစ်ခုလုံးလူလူချင်းကိုချင်းစာတရားများဖြင့်နည်းမြအောင်တည်ဆောက်နိုင်ပါစေဆိုပြီးစွတောင်းမြတ်တာပို့လာပါတယ်အားလုံးအတွက်အမတန်မင်္ဂလာရှိတဲ့စွတောင်းဖြစ်ပါတယ်ကြော်သူဆိုတဲ့သောရရှင်ကတော့တရေအစ်စ်တွေတက်တိုင်းတင်ပေးတဲ့ VOA ကျမ်းမာပါစေတဲ့ဟုတ်ကဲ့ VOA သောရရှင်ရဲ့အားလုံးမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကျမ်းမာပါစေလို့ပြန်ပြီးစွတောင်းပေးကြပါတယ်ရှင်ဦးလေးစီးဆိုတဲ့သောရရှင်ကတော့မက်ဆေ့ချ်အားနေစာတို့လေးရေးပြီးတော့မေးလာတာပါ VOA ကိုဒီကနေစာရေးသားပေးပို့လို့ရပါလားတဲ့သူလိုပဲမေးလာကြတဲ့သောရရှင်တွေရှိပါရဲ့နောက်ကိုကျော်ဟင်းထွန်းဆိုတဲ့သောရရှင်ကတော့တချင်းတောင်းကျင်လို့ပါတဲ့ဟုတ်ကဲ့နှစ်ယောက်စလုံးကိုဒီမှာပေါင်းပြီးတော့ဖြေချပေးကြပါရနော်ကျမတို့စီကိုစာရေးမယ်ဆိုရင်တော့လောလောဆယ်စာလိုက်ကပို့တာပါညာကလည်းကြားရဲ့အတွက်ကြောင့်မလို့ Facebook စာမျက်နှာကနေပြီးတော့ရေးလို့ရပါတယ် Facebook ရဲ့ Messenger အသုံးပြုပြီးတော့ရေးမယ်ဆိုရင်တော့ချက်ချင်းရောက်ပါတယ်ဒါမှမဟုတ်ねကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာဖြစ်တဲ့ bemis@voanews.com ကို email ရေးပြီးတော့ပို့နိုင်ပါတယ်ရှင်နောက်ခုစလုံးကတော့ internet ကပို့တာမလို့ကျမတို့စီကိုချက်ချင်းရောက်ပါတယ်နော် bemis@voanews.com ဆိုရင်တော့ဒီလိုဖတ်လို့ရတာဖြစ်ပါတယ်ဆူဟိုတယ်လောက်ကလည်းစာတို့လေးတစ်စောင်ရေးသွားတယ်။ဘာကြီးမျိုးဆိုတဲ့သွားရခြင်းကလည်းအခုစာနေနဲ့ရှိရှိပြန်ပြီးရေးလာပါလိမ့်ရှင်
။ VOA မိသားစုအားလုံးကျေးဇူးပါခင်ဗျာ။ကျွန်တော်ရင်တစ်ခေါက်ရေးပို့တဲ့စာကို VOA မြန်မာပြည်မှပေးစာများအစီအစဉ်ကနေဖြည့်ပေးသွားတာနားထောင်လိုက်ရပါတယ်။ခုလောလောဆယ် VOA app ကပဲနားထောင်အားပေးနေပါတယ်။ Internet ကနေဆိုတော့ပိုက်ဆံကုန်တာပေါ့ဗျာ။ကျွန်တော် VOA ကို88ခုနှစ်ကလေးကနားထောင်နေကြပါ။ဟိုးအရင်နှစ်တွေတုန်းကဒီဇင်ဘာရောက်ပြီဆိုရင်လက်ဆောင်ပြက်ကြရင်တောင်းမှုပါတယ်။ရတော့မရဘူးပါဘူး။ဗီဒီယိုတွေမဲဖောက်ပေးတုန်းကလည်းမပေါက်ပါဘူး။လူကျင်လိုက်တာဗျာ။ဒီမှာကတရုတ်ကလာတဲ့ဗီဒီယိုပဲတုံးနေရတာ။အဆင်မပြေပါဘူးဗျာ။ကျွန်တော်အထင်ဗီဒီယိုတွေဝယ်တုံးတာ10လုံးအထက်ရှိပြီထင်ပါရဲ့။ကမေတော့မထင်ပါဘူးဗျာ။ဘာပဲဖြစ်ဖြစ် VOA ကိုနေ့စဉ်အမြဲအားပေးလျက်ပါခင်ဗျာ။နောက်ဆိုဒီဓမ္မကစာရီးရေးပါဦးမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဘာကြီးမျိုးကြီးဒီစာကိုဖတ်ရတဲ့အခါမှာကျမတို့တော်ရရှင်တွေကျမတို့ရဲ့အစီအစဉ်တွေကိုသိချစောင့်ပြီးတော့နားထောင်နေရစရာသိရလို့အမတန်မှဝမ်းသာရပါရဲ့နော်။ကျမတို့ဒီ VOA ကရေဒီယိုပေးတယ်ဆိုတော့ဆယ်စုနှစ်တခုလောက်တောင်ကြာပါပြီเนาะအခုလောလောဆယ်တော့ radio ပို့ပေးတာမျိုးမရှိသေးပါဘူးရှင်နောက်ပိုင်းမှာလည်းသွားရရှင်တွေက Facebook ကိုပို့ပြီးအသုံးများလာတာတွေ့ရပါတယ်ဟိုအခုလိုမျိုး internet ဖြတ်တောက်တာတွေမရှိခင်တော့ဟာဆိုရင်ဒီ radio ကနေနားထောင်တာတော်တော်လေးကိုနည်းသွားပါရဲ့เนาะအခုတော့မှပြန်ပြီးတော့ဒီ internet ဖြတ်တောက်မှုတွေနဲ့ကျွန်တော်တို့ radio ကိုသွားရရှင်တွေပြန်ပြီးတော့ဖမ်းယူနားဆင်ကြရတယ်ဆိုတာသိရပါတယ်အခုလိုမျိုးအစီအစဉ်တွေကိုပုံစံမျိုးစုံနဲ့နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဖီကိုစာရင်းနေကြတော့ရှင်မက်ဆန်နာကတော့ဖီဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေတဲ့မြမပြည်ပေးစာခန္ဓာကလည်းစာရီထုတ်လွှင့်ပေးတာမကြခဏကြားရပါတယ်ကြိုက်ပါတယ်အဖို့ထန်တဲ့ပေးစာတွေဖြစ်လို့ပါသတင်းစာအဖွင့်နဲ့သတင်းကြေညာလို့အပြင်ဖီဝိုရဲ့တာဝန်ကျသတင်းကြေညာသူဆွတောင်းပေးတဲ့ကျမတို့မြမနိုင်ငံပြည်သူပြည်သားတွေအားလုံးအတွက်ဆွတောင်းပေးတဲ့အတန်းကကျမတို့အတွက်စိတ်ချမ်းမြေ့ရပါတယ်ဆွတောင်းတန်ကတာယာလာပါတယ်ဖီဝိုရဲ့တဲ့မဆန်နာရေးလာပါတယ်။ဟုတ်ကဲ့ပါ။ VOA ကိုမှတ်မှန်းနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီမနက်ကမှဖြစ်ဖြစ်နေတဲ့လူမှုရေးရာကိစ္စအခြေအနေတွေ၊နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာကြတဲ့သောရရှင်ရဲ့စာရီးကိုလည်းဖော်ပြပေးသွားခြင်းပါတယ်။အဝေးရောက်အိမ်လွမ်းသူတစ္ဆာဆိုရင် VOA သောရရှင်ကအခုလိုမျိုးရေးလာပါရင
်မင်္ဂလာပါ VOA အကူအမများအစဉ်မပြတ်တင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်အမြဲနားထောင်ကြည့်နေလျက်ပါအဝေးရောက်ရှင်မြန်မာများအမိမိပြင်ညင်ကြတယ်ဒါပေမဲ့လမ်းတွေပိတ်အိုသမားတွေအခက်အများကြီးတွေ့နေရပါတယ်ကြည့်လေရင်နဲ့ပြန်တော့လဲအိမ်ပြန်မရောက်သေးဘူးအခုဆိုနှစ်လကြည့်ပြီဗျာဘာတွေဖြစ်နေတာလဲအလောက်ကအစဉ်မပြေလို့အမိမိပြန်ပါတယ်ဆိုမှပူပြီးဆိုးနေတယ်ခင်ဗျာအဝေးရောက်ရှင်မြန်မာများပြန်မယ်ဆိုရင်တရင်တေချာစုံစမ်းပြီးမှပြန်ကြပါအခုချိန်မှာအမိမိကိုမပြန်သေးတာအကောင်းဆုံးလို့ကျွန်တော်တို့ထင်တယ်အဝေးရောက်ရှင်မြန်မာများသိပေခြင်းလို့ကျေးဇူးပါ VOA ခင်ဗျာ
ဟုတ်ကဲ့ပါဒီ VOA သောရရှင်ကသူတွေ့ကြုံရတဲ့အဖြစ်အပျက်ကိုဒီ VOA ပြည်သက်တွေအားလုံးသိအောင်ဝေမျှလာတာဖြစ်ပါတယ်လောလောဆယ်တော့နိုင်ငံရဲ့ချောင်းမှာရောက်နေတဲ့အဝေးရောက်မြန်မာတွေမြန်မာနိုင်ငံကိုလောလောဆယ်မပြန်သေးတာအကောင်းဆုံးပါဆိုပြီးတော့ဒီသောရရှင်ကခုနကသူပြောတဲ့အကြောင်းအရာနဲ့အကျိုးအကြောင်းပြပြီးရှင်းပြလာပါတယ်ရှင် ကျော်စုံမှုဆိုတဲ့တော့ရှင်ရဲ့စာကိုလည်းအခုဆက်ပြီးဖော်ပြပေးချင်ပါသေးတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့အခါကြုံရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လူထုမှာအလုပ်တွေပြုတ်စားဝတ်နေရေးခက်ခဲရတဲ့ထဲအခုကူးစက်ရောဂါကပ်ပေးကြောင့်ပြည်သူတွေအတွက်အကြီးအကျယ်အကျက်ရိုက်နေပါပြီဆိုတော့ဒီသောရရှင်ရှင်းဖွင့်လာပါတယ
်မင်္ဂလာပါ VOE ကျွန်တော်က88နောက်ပိုင်းမှာတည်းက VOE ကိုအမြဲနားဆင်နေတာပါရေဒီယိုဖမ်းယူရတာတစ်ခါလေအဆင်မပြေမှုတွေရှိခဲ့ပါတယ်အခုတော့လူထုမိတ်ဆွေရုပ်သံလိုင်းထပ်တိုးချဲ့လွန့်ပြီးလို့ကျေးဇူးအထူးတင်ပါတယ်အင်တာနက်ကနေကြည့်ပြန်တော့လေဖုန်းပင်မတက်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့စစ်အာဏာသိမ်းပြီးတဲ့ကအလုပ်ကပုံမှန်မလုပ်ရတော့ဘူးဗျ။အခုဆိုပို့ပြီးတော့ဆိုးလာပါတယ်။ကိုဗစ်တတိယလိုင်းကြောင့်ကျွန်တော်တို့အခြေခံလူမှုတွေတော်တော်ကိုအထိနာပါတယ်။လောက်ချလိုက်တော့ပိုဆိုးတော့တာပေါ့။အလုပ်တွေကလည်းတစ်နေ့ချာပို့ပြီးတော့ခက်ခဲလာပါပြီ။ရှေ့ဆက်ပြီးအဆိုးနဲ့အကောင်းကအဆိုးဘက်ကိုဥတီလာနေပါပြီ။ဒါကြောင့်ကျွန်တော်တို့ပြည်သူတွေကိုကုလမတောင်းဝန်ရှိသူများအမြန်ဆုံးကူညီပေးကြပါလို့မြန်မာပြည်သူတွေကိုစား VOE ကနေတဆင့်တောင်းဆိုလိုက်ပြသည်ဗျာကျေးဇူးပါ VOE
တို့ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးဖော်ပြပေးချင်ပါတယ်နော် VOE ဝိုင်းတော်သားတွေအားလုံးမင်္ဂလာပါဆိုပြီးတော့နှုတ်ခွန်းဆက်လာတဲ့တို့ရှင်ကတော့စကိုင်းတိုင်းဒေသကြီးရင်းမာပင်ခရိုင်ရင်းမာပင်မြို့နယ်တွင်ကကြေးရွာလေးတည်ရွာပါတဲ့
ကျမတို့ရွာလေးကတော့မကြမြို့မရောက်သေးတာလက်မဆက်သွဲရဲ့အဆင်ပြေချောမွတဲ့ရွာကလေးပါအရင်ကဆိုရင်အရာအလုံးအတွက်အဆင်ပြေချောမွေပဲမဲ့အခုတော့စစ်ကောင်စီရဲ့ဖျက်ဆီးနှောက်ယှက်မှုတွေကြောင့်တွားရည်လာရေးခက်ခဲမှုတွေနေ့စဉ်ကြုံတွေ့နေရပါတယ်။ရွာရဖက်ကကျမကြီးဆီမလေးတွေရဲရွာကျမကြီးအတွက်မုံရွာမျိုးကနေဆေးတွေဝယ်ပြန်လာသူတို့တွေပါလာတဲ့ဆေးတွေကိုအတင်းအဓမ္မသိမ်းယူတဝက်ကိုပဲယူပါကျန်တဲ့ဝက်ကိုပြန်ပေးပါပြောတော့၆လနဲ့ကျမကြီးအတွက်ကူညီပေးနေတဲ့လူမှုအဖွဲ့အစည်းတွေကိုလည်းဖန်ဆီးနေစာလုတ်သားတွေအလုတ်သွားတဲ့အချိန်စစ်ဆေးဖန်ဆီးဆန်ကယ်တွေတင်းယူဒီမျိုးစုံနဲ့ပြည်သူတွေကို6လပါလော်ရမြပစ္စည်းတွေယူထားကြတဲ့နေသူနေသားတွေဒုက္ခမျိုးစုံကြုံတွေ့နေကြတာတူးနေသေးဖြစ်နေကြပါပြီ။စားရအများကြီးရှိသွားတဲ့အတွက်လည်းသီးခံမှုမြစ်တာရက်ခံပါရရှင်စစ်အာဏာရှင်စနစ်အမြန်ဆုံးကျဆုံးပါစေ။မြန်မာပြည်သူပြည်သားများအလုံးဘေးအန္တရာယ်ခတ်သိမ်းကင်းငြိမ်းကြပါစေရှင်
။ဟုတ်ကဲ့ပါဒီသောရရှင်ကပေးပို့တဲ့စာတွေအများကြီးရေးချင်ပေမဲ့လည်းတခြားပေးပို့တဲ့စာတွေကိုလည်းမျှဝေဖတ်ပေးဖို့အခုလောက်နေပဲရက်လိုက်ပါတယ်ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်နော်ဒီသရရှင်သူတို့နဲ့သခိုင်းတိုင်းရင်းမပင်ခံရင်းမမီမျိုးနယ်အတွင်းကကြေးရွာမှာကြုံရတဲ့အဖြစ်အပျက်ကိုအခုလိုမျိုး VOA ကတစ်စင်အားလုံးသိအောင်ရင်ဖွင့်ရေးသားလာတာဖြစ်ပါတယ်သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒေးတောင်းလာတဲ့သရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့မှာဖြစ်ပါတယ်ရှင်ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင ်အခုတော့ဒေးတောင်းလာတဲ့တော်ရရှင်နေကိုအလှည့်ပေးကြပါလိမ့်ရှင်မြန်မာနိုင်ငံအတွက်ယုံကြည်ချက်အပြည့်နဲ့ခြေတက်နေတဲ့သူတွေအတွက်စောင်းလိုက်ရဲ့အညာတော်ရသူရဲ့ကောင်းဆိုတဲ့သချင်းလေးဖြူရီကထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါသေးတယ်ဖြူရီကျေးဇူးတင်ပါတယ်ဆိုပြီးတော့နာမည်မဖော်ပြပါနဲ့ဆိုတဲ့တော်ရရှင်တေးတောင်းလာပါတယ်ဒါကြောင့်ဒီတစ်ပတ်တော့သူတောင်းဆိုထားတဲ့စောင်းလိုက်ဒီဆိုတဲ့အညာတော်ရသူရဲ့ကောင်းဆိုတဲ့သချင်းလေးထုတ်လွှင့်ပေးချင်ပါသေးရှင်တော်ရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်
ပြစ်ရှောက်ပါကွယ်ကျန်နနဲ့လာစုံလေဘယ်တော့မှရှုံးပြီးနဲ့ရောင်လို့တော့တူမထောင်းယုံကြည်တယ်မဟုတ်လားလူလုံးလေးဘဝငြိမ်းငြိမ်းစိတ်လုံးမှုချင်းအောင်ပြမယ်လေ
ဒီဆိုထားတဲ့အညာတော်သူရဲ့ကောင်းဆိုတဲ့တခြင်းကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းတော်ရရှင်ရဲ့ဝေဖန်ခြင်းပေးစာရီရှင်ဖွင့်စာရီနဲ့တေးသချင်းတောင်းဝါရီကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဖြူရီကနေဖန်ယူနားဆင်နိုင်တဲ့အဖြစ် ဗီဒီယိုမြန်မာဝိုင်းဖေ့စ်ဘွတ်စာမျက်နှာကနေပြတော့ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းသားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို
International Investigative Mechanism of Myanmar အတူကောက် IIMM လို့ခေါ်ဆိုတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့လုပ်ငန်းစဉ်ရန်နေရာအကြောင်းပြောပြပေးပါမယ်။ နောက်ပိုင်းမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဖြစ်ပွားနေစဉ်ဖြစ်တဲ့နိုင်ငံတကာရာဇဝတ်မှုတွေနိုင်ငံတကာဥပဒေချိုးဖောက်မှုအထောက်အထားတွေကိုထိန်းသိမ်းပြီးစီစစ် IIMM လို့ခေါ်တဲ့လုပ်ငန်းစဉ်ရန်ရာတစ်ခုကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီက2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းတာဝန်ပေးခဲ့တာဖြစ်ပါတယ်။
အဲအဲမှာမြန်မာပြည်ဝင်မှာဖြစ်ပျက်နေတဲ့ကျူးလွန်နေတဲ့နိုင်ငံတကာရာဇဝတ်မှုတွေဥပဒေချိုးဖောက်မှုတွေရဲ့အချက်အလက်အထောက်အထားတွေကိုရယူထိန်းသိမ်းထားပြီးဒေတာဆိုင်ရာအဆင့်နိုင်ငံတော်အဆင့်နဲ့နိုင်ငံတကာတရားရုံးအဆင့်တွေမှာတရားစွဲဆိုမှုတွေပြုလုပ်တဲ့အခါသက်သေအထောက်အထားဖြစ်အသုံးပြုနိုင်မှုတင်ပြပေးနိုင်မှုလှုပ်ဆောင်တဲ့ရန်ရာဖြစ်ပါတယ်IIM မှာတရားရုံးတစ်ခုမဟုတ်သလိုဖန်စီပိုင်ခွင့်စစ်ဆေးပိုင်ခွင့်မျိုးတော့မရှိပါဘူး။ဒါပေမဲ့လည်း IIM နဲ့ခိုင်လုံတဲ့အချက်အလက်တွေပေါ်မူတည်ပြီးအပြစ်ကျူးလွန်သူတွေကိုသက်ဆိုင်ရာတရားရုံးတွေအရေးယူတန်ခတ်မှုတွေပြုလုပ်နိုင်တဲ့အဖွဲ့အစည်းတွေကဆက်လက်လှုပ်ဆောင်သွားကြရမှာပါ။IIM အနေနဲ့2011ခုနှစ်နောက်ပိုင်းမြန်မာနိုင်ငံရဲ့ဘယ်နေရာဒေသမှာပဲဖြစ်ဖြစ်ဘယ်သူတွေကပဲကျူးလွန်ကျူးလွန်အပြည်ဆိုင်ရာလူ့အခွင့်အရေးတွေဥပဒေတွေနဲ့ညှိနှိုင်းနေတဲ့ရာဇဝတ်မှုတွေလူကျူးမှုတွေရဲ့အချက်အလက်တွေကိုစုဆောင်းပါတယ်IIM နဲ့လက်ရှိဥက္ကဋ္ဌအဖြစ်တာဝန်ပေးထားသူကတော့နိုင်ငံတကာရာဇဝတ်မှုတရားမျှတရေးရှင်လေအမေရိကန်နိုင်ငံသားနီကိုလတ်စ်ကွန်ဂျင်ဖြစ်ပါတယ်သူဟာအပြည်ပြည်ဆိုင်ရာတရားရုံးခုနှစ်ရုံးမှာတာဝန်ထမ်းဆောင်ခဲ့ပြီးအနှစ်20နီးပါးအတွေ့အကြုံရှိသူလည်းဖြစ်ပါတယ်။ IIMM အနေနဲ့အချက်အလက်တွေစုဆောင်တဲ့နေရာမှာခိုင်လုံမှုဘယ်လောက်ရှိကြလဲ၊လွန်ကျူးမှုတွေဘယ်လောက်အထိစိုးဝါးသလဲ၊ဒီလိုလွန်ကျူးမှုတွေအတွက်ဘယ်သူတွေမှတာဝန်ရှိကြလဲဆိုတဲ့သုံးသပ်မှုတွေကိုလည်းပြုလုပ်ပါတယ်။လက်တော်မြမအရေးနဲ့ပတ်သက်ပြီးဥက္ကဋ္ဌနီကိုလတ်စ်ကွန်ဂျင်ကလက်ရှိဖြစ်ပျက်မှုတွေဟာအာဏာပိုင်တွေရဲ့တာဝန်ရှိကြောင်းနဲ့ကျူးလွန်ခံရမှုတွေကိုအထောက်အထားတင်ပြနိုင်ဖို့အချက်အလက်တွေဆက်သွယ်ပေးပို့ကြဖို့မလ18ရက်နေ့ကပြောဆိုတိုက်တွန်းထားပါတယ်။ဒီလိုတိုင်စားတဲ့အခါပြစ်မှုကျူးလွန်ခံရသူတွေကိုယ်တိုင်လည်းအချက်အလက်တွေကိုပေးပို့တိုင်စားနိုင်ပါတယ်။အဲဒါကြောင့်ကို့မှာ IIMM အတွက်အသုံးဝင်နိုင်တယ်လို့ယူဆရတဲ့အချက်အလက်တွေရှိတဲ့အခါSignal လို့ခေါ်တဲ့ message ပို့လို့ရတဲ့ application ကို download လုပ်ပြီးအဲဒီကနေဖုန်းနံပါတ်4186691138ကို message ပို့တိုင်ကြားနိုင်ပါတယ်။ဒါအပြင် protomail ဖြစ်တဲ့ mountain741@protomail.com ကိုလည်း email ပို့ပြီးတိုင်ကြားလို့ရပါတယ်။IIM မှာတိုင်ကြားလာသူတွေရဲ့အချက်အလက်တွေကိုလုံခြုံအောင်ထားပြီးကျူးလွန်သူတွေ၊တာဝန်ရှိသူတွေကိုအရေးယူနိုင်မှုအတွက်စံချိန်တိုက်မှုမျိုးရှိမရှိသုံးသပ်စစ်ဆေးပါတယ်။တိုက်မှုမျိုးရှိပြီးဆိုရင်တော့သက်ဆိုင်ရာတရားရုံးတွေမှာတရားဆက်ဆိုမှုတွေပြုလုပ်နိုင်ဖို့အမှုရစတင်ဖြစ်မှာဖြစ်ရှိ
။တနင်္ဂနွေနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။မနက်ငယ်မှာစစ်တကအနာတိတ်ထားတာ6လကျော်ရှိလာပြီဖြစ်ပေမဲ့ဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေပြည်내တိုင်းဒေသကြီးတချို့ကမြို့နယ်တချို့မှာဆက်ရှိနေဆဲဖြစ်သလိုအကြမ်းဖက်အပြန်အလှန်ပစ်ခတ်မှုတွေဘုံပေါက်ခွဲမှုတွေနဲ့ဖမ်းဆီးခံရမှုတွေလည်းဆက်ရှိနေပါတယ်ဒီကနေ့ဩဂုတ်လ15ရက်နေ့မှာပဲရန်ကုန်တိုင်းအတွင်းကစမ်းကြောင်းမြို့နယ်နဲ့ကြီးမြင့်တိုင်းမြို့နယ်တွေအတွင်းဘုံပေါက်ခွဲမှုတွေဇက်တိုက်ဆိုသလိုဖြစ်ခဲ့ပါတယ်စမ်းကြောင်းမြို့နယ်ဗဟိုလန်းအာရှတော်ဝင်ဆေးရုံနေမှာဒီကနေ့မနေ့ဘုံပေါက်ကွဲမှုဖြစ်သွားတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းဒေသခံတွေကပြောပါတယ်။အလားတူပဲကြီးမြတ်တဲ့မြို့နယ်အတွင်းကအုပ်ချုပ်ရေးမှူးရုံးရှိရာ၅နေရာမှာဒီကနေ့မနေ့ပိုင်းကဘုံပေါက်ကွဲမှုတွေဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကနေဆက်ရနေရာတွေမှာပတ်စိတ်တိုက်ရှာဖွေနေကြောင်းဒေသခံတွေကပြောပါတယ်။မင်းပိုင်းသာချားပြီးဖြစ်သွားခဲ့တဲ့အဲ့ဒီပေါက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရာသူရှိမရှိဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။တစ်ချိန်တည်းမှာပဲစကိုင်းတိုင်းမုံရွာမြို့လေကောင်ကနာရီစဉ်အနီးမှာဒီကနေ့မနေ့ပိုင်းကဘုံပေါက်ကွဲမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပေမဲ့ထိခိုက်ဒဏ်ရာတဲ့စီးရင်တော့မသိရသေးပါဘူး။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအာရဝန်ယိုဆုဖ်နဲ့မြန်မာနိုင်ငံအရေးစနေနေ့ကဆက်သွယ်ဆွေးနွေးခဲ့ကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဆူပရာမနီယန်ကျိုင်းရှန်ကာကပြောပါတယ်မြန်မာနိုင်ငံအရေးကိစ္စအတွက်အပြန်အလှန်နီးနောဖလဲကြဖို့အာဆီယံအထူးကိုယ်စားလှယ်အာရီဝန်ကသူ့ကိုခေါ်တဲ့အပေါ်ကျေးဇူးတင်ကြောင်းမြန်မာအရေးအာဆီယံကဥစည်းဆောင်ရွက်နေတဲ့အပေါ်အိန္ဒိယအစိုးရကအပြည့်အဝထောက်ခံပါကြောင်းဝန်ကြီးကျိုင်းရှန်ကာကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်တင်းနေကုန်ည VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA တော်ရရှိမှန်းတဲ့ကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးပြန်ရတဲ့အပေါင်းကင်းဝေးနိုင်ကြပါစေ။လူရပန်းနိုင်ကိုအမြန်ဆုံးဆုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။ကျွန်တော်ကတော့ဇဝန်လိုက်ပါမယ်နော်။
This program has